မြန်မာနိုင်ငံမှာအလုံဆောင်နေတဲ့စီးပွားရေးတည်ငြိမ်ရေးနဲ့စီးရဲနွမ်းပါမှုရော့ကျရေးဆိုင်ရာလုပ်ငန်းတွေမှာအသုံးပြုဖို့အမေရိကန်ဒေါ်လာတန်100ထုတ်ချီးပေးဖို့ကမ္ဘာ့ဘဏ်ကကြေညာရေးနေ့မှာအတည်ပြုကြေညာခဲ့ပါတယ်။မြန်မာနိုင်ငံရဲ့ငွေကြေးဖောင်းပွားမှုအပအဝင်မြန်မာအစိုးရလက်ရှိရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေကိုဖြေရှင်းရမှာအထောက်အကူဖြစ်မယ်လို့ယုံကြည်ကြောင်းကိုကမ္ဘာ့ဘဏ်တာဝန်ရှိသူတွေကပြောပါတယ်။ဒီအကြောင်းပြေဆုံးကိုဆက်သွယ်မေးမြန်းထားတဲ့ကိုညဝင်းအောင်ကပြောပြပေးပါလိမ့်မယ်။
မြန်မာအစိုးရကလက်ရှိဆောင်ရွက်နေတဲ့မေခရိုစီးပွားရေးတည်ငြိမ်ရေးနဲ့ဗဏ္ဍာရေးဆိုင်ရာခန္ဓာရေးရှိဖို့ကြိုးပမ်းဆောင်ရွက်ရမှာအချိန်ဟုန်မြင့်လှုပ်ဆောင်သွားနိုင်ဖို့ကမ္ဘာ့ဘဏ်ကအမေရိကန်ဒေါ်လာတန်း100ထုတ်ချေးပေးရတာဖြစ်ကြောင်းကမ္ဘာ့ဘဏ်ရဲ့မြန်မာနိုင်ငံရုံးခွဲပြည်ချာရေးတာဝန်ခံဦးကျော်စိုးလင်းက VOA ကိုပြောပါရစေ
။မနေ့ကဝါရှင်တန် DC မှာပေါ့နော်ကျွန်တော်ကမ္ဘာ့ဘဏ်ဘုတ်ဖွဲ့ရနေပြီးတော့မှဒီမြန်မာနိုင်ငံအစိုးရကိုဒီအမေရိကန်ဒေါ်လာတန်း100ချီးငွေဖြစ်ပေးဖို့ပေါ့နော်သူတို့သဘောတူခဲ့ပါတယ်။ဒီချင်းငွေကအဓိကရည်ရွယ်ချက်ကတော့မြန်မာနိုင်ငံမှာလက်ရှိဆောင်ရွက်နေတဲ့ဒီစီးပွားရေးတည်ငြိမ်မှုပေါ့နော်။နောက်တစ်ခုကဗန္ဒာရေးခန္ဓာရေးရှိမှုတွေကိုပြုမြင်ပြောင်းလဲမှုတွေ reform တွေဆောင်ရွက်နေတဲ့ဟာကိုဆက်လက်ပြီးတော့အချိန်မြင့်ပြီးတော့ဆောင်ရွက်တဲ့နေရာမှာအထောက်အကူဖြစ်ဖို့ပေါ့နော်။အဓိကမြန်မာနိုင်ငံဆိုရကိုပေးရသွားမယ်ချင်းငွေမျိုးစားဖြစ်ပါတယ်။
ကမ္ဘာ့ဘဏ်ရဲ့ပံ့ပိုးမှုနဲ့မြန်မာအစိုးရကဆောင်ရွက်ရမယ့်လုပ်ငန်းစဉ်မှာအဓိကကဏ္ဍနှစ်ခုပါဝင်ပြီးအစိုးရကဘာရီတာဝန်ခံလှုပ်ဆောင်ရမလဲဆိုတာနဲ့ပတ်သက်လို့ဦးကျော်စိုးလင်းကရှင်းပြပါရစေ
။အဓိကအနေနဲ့အပိုင်းနှစ်ခုပါတာပေါ့နော်။ကျွန်မတပိုင်းကတော့ macro economic stability ပေါ့ဒီ macro စီးပွားရေးတည်ငြိမ်ဖို့ဆိုတဲ့ကဏ္ဍတစ်ခုပါမယ်။နောက်တစ်ခုကကျတော့ဒီမန္တလေးဆိုင်ရာခန္ဓာရေးရှိမှုဆိုတဲ့ကဏ္ဍပေါ့အဓိကဒီကဏ္ဍနှစ်ခုအောက်ကနေဒီဆောင်ရွက်သွားရမယ့်လုပ်ငန်းစဉ်တွေပါမှာဖြစ်ပါလေ။ဒီမေခရိုစီးပွားရေးတည်ငြိမ်မှုဟိုရေရှည်တည်တံ့အောင်ထိန်းသိမ်းသွားဖို့ဆိုတော့အဲဒီအပိုင်းမှာတော့ဘာတွေပါမလဲဆိုတော့လက်ရှိဒီဆိုရဆောင်ရွက်နေတဲ့ဒီပြည်သူ့ကျွေးမီစီမံခန့်ခွဲရေးဟိုပုံမူပြီးတော့မှဒီကြီးရောက်တဲ့ခန့်ခွဲမှုဆောင်ရွက်မှုတွေဖြစ်အောင်ဆိုတာတစ်ခုပါပါမယ်နောက်တစ်ခုကကြတော့ဒီဘတ်ဂျက်လူငွေပြမှုကိုဒီဘိုဘန်ကနေပြီးတော့မှဒီငွေဆက်ကူတွေရိုက်နေပြီးတော့မှဖြည့်စည်းပေးနေရတဲ့ဟာကိုပေါ့နော်ဒီဟာကိုရပ်တန့်သွားအောင်ဆိုတော့အမူအရပြောင်းလဲဖို့တခုပါမှာဖြစ်ပါတယ
်။ဒါအပြင်နိုင်ငံပိုင်စီးပွားရေးလုပ်ငန်းကြီးတွေရဲ့ဗဏ္ဍာရေးစီမင်းစည်းကမ်းတွေအားကောင်းလာအောင်လုပ်ဖို့နဲ့မူဝါဒအခြေပြုဘတ်ဂျက်ရေးဆွဲမှုစနစ်တည်ဆောက်နိုင်အောင်ကမ္ဘာ့ဘဏ်ကအားပေးကူညီသွားမှာဖြစ်ပါတယ်။ဗဏ္ဍာရေးခန္ဓာရေးရှိမှုပိုအားကောင်းလာအောင်မြန်မာအစိုးရကလှုပ်ဆောင်ရမယ့်အပိုင်းနဲ့ပတ်သက်လို့ဦးကျော်စိုးလင်းကအခုလိုရှင်းပြပါပါတယ
်။နောက်ကဏ္ဍတစ်ခုဖြစ်တဲ့ဒီဗဏ္ဍာရေးအရာဒီခန္ဓာရေးရှိမှုကြံ့ကြံ့ခံနိုင်မှုအားကောင်းစေဖို့ဆိုတော့ကဏ္ဍမှာကြတော့ဆိုရနေပြီးတော့မှဒီအခွန်အောက်တွေကောက်ခံတဲ့နေရာမှာပို့ပြီးတော့မှအဲထိရောက်တဲ့စနစ်တွေဖြစ်အောင်ပို့ပြီးအခွန်အောက်တွေပို့ရရှိအောင်ဆိုတာဤပါမယ်။နောက်တစ်ခုကကြတော့ကျွန်တော်တို့မြန်မာနိုင်ငံကနေပြီးတော့မှဒီရောင်းချနေတဲ့တဘာဝတန်ငွေရရနေရငွေတွေပေါ့နော်ဒီရငွေတွေကိုဒီစနစ်တကျစီမံခန့်ခွဲနိုင်ဖို့ဆိုတော့အပိုင်းနေပါမယ်။နောက်တစ်ခုကကြတော့လက်စစ်ဓာတ်အားကဏ္ဍပေါ့နော်ဒီစွမ်းရည်ကဏ္ဍမှာဗဏ္ဍာရေးအရာပို့ပြီးတော့မှအလားလာကောင်းနေပေါ့နော်အဲ့ဒါဒီဖြစ်ပေါ်ဖို့အတွက်ကိုအဲ့ဒီတစ်ပိုင်းပါပါမယ်ဆိုနောက်ဆုံးတစ်ပိုင်းကကြတော့ကျွန်တော်ဒီပြည်သူ့ဘဏ္ဍာငွေစီမံခန့်ခွဲမှုပေါ့နော်အဲ့ဒါကိုလည်းထိရောက်တဲ့စနစ်တွေဖြစ်လာအောင်ဆိုပြီးတော့မှအဲ့ဒီမူဝါဒလုပ်ငန်းစဉ်တွေကိုဆောင်ရွက်သွားရမှာဖြစ်ပါတယ
်ဒီချင်းငွေဟာဝင်ငွေနည်းတဲ့တိုင်းပြည်တွေအတွက်ရည်ရွယ်တဲ့ကမ္ဘာ့ဘဏ်ရဲ့အပြည်ပြည်ဆိုင်ရာဖွံ့ဖြိုးရေးရန်ပုံငွေတွေကပေးအပ်တဲ့အတိုးမဲ့ချင်းငွေဖြစ်ပြီးတည်တန်းကာလ38နှစ်ဖြစ်ပါတယ်အစိုးရဘတ်ဂျက်တဲကိုတိုက်ရိုက်ထည့်ဝင်ပေးမဲ့ဗဏ္ဍာငွေဖြစ်တာကြောင့်မြန်မာနိုင်ငံအတွက်ပို့ပြီးအကျိုးရှိစေမဲ့ချင်းငွေအမျိုးအစားဖြစ်တယ်လို့ကမ္ဘာ့ဘဏ်ကဆိုပါတယ်။ဒီချင်းငွေကိုလက်ခံသင့်မသင့်မြန်မာအစိုးရအဖွဲ့အတွင်းမှအကြေလဲဆွေးနွေးခဲ့ပြီးလွှတ်တော်ကအတီးပြုတ်ဆုံးဖြတ်ချက်နဲ့ကမ္ဘာ့ဘဏ်ရဲ့ဒီချင်းငွေကိုလက်ခံခဲ့တာဖြစ်ပါတယ်ခင်ဗျာ
။ကုညာဝင်းအောင်တင်ဆက်ထားတာပါ။